ကျောင်းသားတွေကဒီပညာရေးပတ်ချက်တုံ့ပြန်ပေးဖို့လေဆန္ဒပြတဲ့ပုံမှာဒီဆန္ဒပြတဲ့ကျောင်းသားတွေကိုကျောင်းထုတ်တာဒီနေ့နဲ့ဆိုရင်48ယောက်ရှိသွားပြီဆိုတော့ကျောင်းသားရောကျောင်းထုတ်တာကိုလည်းဝေမှန်မှုတွေကထွက်ပေါ်နေရောလေဒီကကအစိုးရအနေနဲ့ဖြေရှင်းနည်းအမှန်လားပေါ့အ
ဲ့ဒီကျောင်းထုတ်တာကတော့ကျောင်းနေနဲ့ပဲဆိုင်နေခင်ဗျာဇရနာဘုံတက္ကသိုလ်ကကျောင်းသားကိုကျောင်းထုတ်ဖို့ကဇရနာဘုံတက္ကသိုလ်ရဲ့စီမံခန့်ခွဲရေးအဖွဲ့ကထုတ်တာခင်ဗျာ
ဟုတ်ကဲ့
ပြန်လက်ခံဖို့ဆိုရင်လည်းဇရနာဘုံတက္ကသိုလ်စီမံခန့်ခွဲရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့ပြန်လက်ခံရတာခင်ဗျာ
ဒီပညာရေးဝန်ကြီးဌာနအနေနဲ့ညွန်ကြားတာမျိုးခိုင်းစရာမျိုးမရှိဘူးလို့ပြောချင်တ
ာမရှိပါဘူးဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကိုလေးကျွန်တော်အဲ့ဒီရန်နာဘုံမှာဖြစ်တော့ကျွန်တော်ရန်နာဘုံမှာကျွန်တော်တောက်ဆောင်နေတာပဲကျွန်တော်ရှိတယ်လေအစားဆုံးအဲ့ဒီရန်နာဘုံမှာဖြစ်တဲ့ကိစ္စဟိုကကျွန်တော်အခုမှပြန်ရောက်တာပဲလေကျွန်တော်မန်းလေးမှာတောက်ဆောင်ရှိနေပြီအခုမှနေပြီးတော့ပြန်ရောက်တာပဲ
ဟုတ်ကဲ့သူ
ရန်နာဘုံတက္ကသိုလ်ကကျောင်းထုတ်တာသူအဖွဲ့နဲ့သူကသူလုပ်ပြီးသူကသူထုတ်တာပဲ
ဟုတ်ကဲ့အခုကရန်နာဘုံတစ်ခုတည်းမဟုတ်ဘူးဆရာရဲ့အမျိုးမျိုးနည်းနည်းမှရှိတဲ့ဥပမာ
ဒီတော့ကျွန်တော်သိခဲ့တာတော့ကျွန်တော်အဲ့ဒီကရန်နာဘုံမှာရှိတဲ့အတွက်ရန်နာဘုံကသူကသူကြည့်ဝေးတိုင်းသူကသူထုတ်တာပဲကျွန်တော်သိခဲ့ကျွန်တော်တို့အစီအပြီးပညာဝန်ကြီးဌာနအနေနဲ့ကတော့အဲ့လိုဟိုကျောင်းထုတ်ပါပါညာညွှန်ကြားချက်ကျွန်တော်တို့တစ်ခုမှထွက်မလာပါဘူးခင်ဗျကျွန်တော်အဲ့မှာကျွန်တော်တောက်လျှောက်ရှိပြီးတောက်လျှောက်လုပ်နေတာတော့ပဲဟိုကသူတို့ကျောင်းနဲ့သူတို့ကသူတို့တွေပါကျွန်တော်တော့ဘာမှမပြောပါဘူးကိုကျွန်တော်နေမဟုတ်ပါဘူးဟိုကလေဟိုကျွန်တော်ကအဲ့တဲဝင်ပါနေလို့ပါကျွန်တော်တို့ညွှန်ကြားတို့ဥစည်းဌာနအနေနဲ့ဘာမှထုတ်ပြန်ခြင်းမရှိပါဘူ
းဟုတ်ကဲ့အဲ့တော့ဟိုဆရာတို့အနေနဲ့ရောဒီစိမ့်ပညာဥစည်းဌာနဆရာတို့တာဝန်ပိုင်းကနေပြီးတော့ဒီကျောင်းသားတွေနဲ့ပတ်သက်ပြီးတော့ရောတွေ့ဆုံဆွေးနွေးသွားဖို့အစီအစဉ်ရှိမလားဆရာ
ခုချိန်ကြီးကတော့ကျွန်တော်တို့ဝင်ကြီးကဘာမှမပြောသေးဘူးခင်ဗျဟိုကလေကျွန်တော်တို့အခုရတနာဘုံတက္ကသိုလ်မှာပြီးခဲ့တဲ့ဘက်ကတော့ရတယ်ဆိုတာလေဝင်ကြီးကလွတ်တာပါဝင်ကြီးကခေါ်ပြီးတော့ညွှန်ကြားနဲ့ကျွန်တော်နဲ့နှစ်ယောက်ကိုရတနာဘုံတက္ကသိုလ်သွားပါဆိုပြီးတော့ကျွန်တော်တို့သွားတာပဲအခုခံပေးတဲ့မိကုံးဆိုရင်တော့ဟိုကဝင်ကြီးကခုချိန်ကြီးကျွန်တော်တို့အဲ့ဒါဘာမှခေါ်မပြောသေးဘူ
းဟုတ်ကဲ့ပါဆရာနောက်ဒီလိုမျိုးခုထုတ်လိုက်တဲ့ပုံမှာလည်းဒီចောင်းသားတွေကထပ်ပြီးဆိုတောင်းဆိုတာတွေရှိလာတယ်ဆရာရဲ့အဲ့တော့ဒီလိုမျိုးចောင်းသားလှုပ်ရှားမှုတွေထပ်ဖြစ်ပေါ်လာရင်ရောဒီကိစ္စတွေပေါ်မှာဒီဆရာတို့ဘော်ပိုင်းကဒီတာဝန်ရှိတဲ့ဝန်ကြီးဌာနအနေနဲ့ဘယ်လိုအကင်တွေဖြေရှင်းသွားဖို့ရှိမလဲလို့ဆရာ
ဟိုဟာလေဟိုကျွန်တော်တို့ကတော့အခုရှင်းရဖြစ်ခဲ့တဲ့အဖြစ်အပျက်ကတော့ကျွန်တော်တို့လှုပ်ပြီးတော့ဟိုတွဲဆုံညီနိုင်ဆွေးနွေးခိုင်းတယ်လေဆွေးနွေးခိုင်းတယ်ကျွန်တော်တို့ကတော့အဲ့ဒါပဲတတ်နိုင်တာပဲတွဲဆုံညီနိုင်ဆွေးနွေးတာပဲဒါပေမဲ့တွဲဆုံညီနိုင်ဆွေးနွေးဝယ်အဆင်မပြေဘူးမအောင်မြင်ဘူးเนาะဟိုဟာကျွန်တော်တို့လွတ်တော်နဲ့ကျွန်တော်တို့ပညာရေးဝန်ကြီးဌာနနဲ့နောက်အဲចောင်းသားနဲ့ပေါ့လေနောက်ကျွန်တော်တို့အဲ့တုန်းကကျွန်တော်နဲ့ညွှန်ကြားနဲ့ရန်နာဝန်ဝင်ရောက်တော့အဲ့လိုကျွန်တော်တို့3ဖလေအကုန်လုံးဆွေးနွေးတာဆွေးနွေးပြီးတော့ကျွန်တော်တို့ဘက်ကလှုပ်ပေးနိုင်တာတွေလည်းအကုန်လုံးပြောတော့ကျွန်တော်ဒီနာခုလို့နောက်ပြဿနာဖြစ်လာလဲကျွန်တော်တို့ကចောင်းစီရတယ်လေចောင်းစီရတယ်ဆိုတော့တွဲဆုံညီနိုင်ဆွေးနွေးတဲ့အလုပ်တစ်ခုပဲလုပ်မှာပဲဘာနည်းလမ်းမှမရှိဘူးတွဲဆုံညီနိုင်ဆွေးနွေးတဲ့အလုပ်ပဲလုပ်မှာကျွန်တော်တို့ကတော့
ဆရာတို့အနေနဲ့ရောခုဒီចောင်းထုတ်ခံရတဲ့ဒီចောင်းသားတွေကိုចောင်းပြန်တက်ဖို့အတွက်ကိုဒီခုနပြောတာကတော့ဆရာရဲ့သူတို့ကျောင်းလိုက်ကတော့စီမံခန့်ခွဲမှုဆိုင်ရာတာဝန်ရှိသူတွေရှိတာပေါ့နော်ဒါပေမဲ့ဒီဒီဘိုင်းကကျောင်းသားတွေကျောင်းပြန်တက်ဖို့ဒီခွင့်ပြုတာတော့ဘာလို့ရောဆရာတို့အနေနဲ့ဒီဝန်ကြီးဌာနအနေနဲ့ဘယ်လိုမျိုးဖြေရှင်းသွားမယ်ဖို့ရှိမလဲအခုကဘာလို့လဲဆိုတော့ကျောင်းသားတွေဘက်ကဒီကျောင်းပြန်တက်ခွင့်ကိုတောင်းဆိုနေကြတယ်ဆိုတော့လေဆရာ
ဟိုအဲ့ဒါနဲ့ပတ်သက်လို့လဲကျွန်တော်တို့ခုချိန်ထိတော့ဘာမှတော့ခေါ်ပြီးတော့ဟိုတာဝန်ပေးတာဘာညာမရှိသေးပါဘူးကျောင်းသားတွေကျောင်းသားကျွန်တော်တင်တာတော့အခုဟိုဟာလေးဟိုစကိုင်းပညာရေးတက်တူမှာတယောက်ကတော့အဲ့ဒီလိုလို့ဟိုကသူပြန်လက်ခံထားတယ်လို့ပြောတယ်ဗျအကြောင်းကလေမိဘရောလိုက်လာပြီးတော့သူတို့အကြောင်းအုပ်ချုပ်ရေးအဖွဲ့နဲ့ဆွေးနွေးပြီးတော့သဘောတူညီချက်တွေရလုံနေမှာပေါ့အဲ့တယောက်ကိုမထုတ်ဘူးလေကြာအဲ့တော့သူတို့အဲ့နီးလေးတွေနဲ့သူတို့ဟိုကလုံမယ်ထင်ပါတယ်သူတို့အကြောင်းနေရဲ့အနေထားတွေပေါ့လေနော
်နောက်တစ်ခါဒီအကြောင်းသားတွေကအကြောင်းဆိုတာကဒီပညာရေးဘတ်ဂျက်ကိုတိုးမြင့်ပေးဖို့တောင်းဆိုဆန္ဒပြကြတာဆိုတော့ဒီဘတ်ဂျက်ကသူတို့တောင်းတယ်လို့ရဲဟိုမလုံလောက်လို့လားပေါ့နော်ဆရာတို့လောရကန်ရဆောင်ရွက်ရတဲ့အနေထားရောဘယ်လိုမျိုးရှိနေပါသလဲရှင
်နေမှာပေါ့ဗျာဘတ်ဂျက်လိုချင်ဆုံးကကျွန်တော်ပဲဥစားကျွန်တော်ကအစိုးရပညာဦးစီးဌာနမှာ133ကျောင်းရှိတဲ့အထဲမှာပညာရေးကောလိပ်25ကျောင်းကိုကျွန်တော်တာဝန်ခံတာအဲ့ဒီပညာရေးကောလိပ်25ကျောင်းကနှစ်နှစ်ပင်ပြီးတော့ဘူလာရမ်းမြဆရာမွေးထုတ်အခုပညာရေးသွားတဲ့လမ်းကြောင်းတွေကဘူလာရမ်းမြဆရာကိုနှစ်နှစ်တင်တာနဲ့မလုံလောက်တဲ့အတွက်၄နှစ်တင်ကျောင်းနေဖြစ်ကျွန်တော်တို့ကပြင်မှာပြင်ပြီးတော့ဘူလာရမ်းမြဆရာတယောက်ကို၄နှစ် training ပေးပြီးတော့မှကျွန်တော်တို့ကထုတ်မှာအဲ့ဒီအတွက်နှစ်နှစ်တင်နေတဲ့ကျောင်းက၄နှစ်တင်နေတဲ့ကျောင်းကိုပြောင်းမှဖြစ်တဲ့အတွက်အလွန်အလွန်ပတ်စံလိုချင်နေတာကျွန်တော်ပဲဗျာအဘိမဲတိုင်းပြည်ရဲ့အနေအထားကပေးနိုင်မပေးနိုင်တိုင်းပြည်လုံးရဲ့ဘတ်ဂျက်ကြတော့ကျွန်တော်ကလည်းမသိဘူးဗျာကျွန်တော်ကကျွန်တော်လိုချင်တာတော့ကျွန်တော်တောင်းတာပေါ့ကျွန်တော်ဘာတွေလိုချင်လဲချောင်းဆောင်တွေလိုချင်လဲစာသင်ခန်းအဆောင်တွေလိုချင်လဲအိတ်ဆောင်တွေလိုချင်လဲကျွန်တော်လိုချင်တာတွေကျွန်တော်တောင်းတာပေါ့အဲ့တော့အိတ်ဆောင်တွေမှာဆိုဂရင်းတွေဘာတွေလိုလဲစာသင်ဆောင်တွေမှာဆိုရင်ဇပွဲတွေကလက်ထိုင်တွေလိုတယ်စာသင်ကုန်တွေလိုတယ်ကွန်ပျူတာတွေလိုတယ်ကျွန်တော်တောင်းတာပေါ့25ကျောင်းလုံးကိုတပြိုင်တည်းဆိုလို့ကတော့ကျွန်တော်အဲ့ဘတ်ဂျက်ကျွန်တော်ဘတ်ဂျက်က heavy ဘိုးပေါ်ထောင်တက်သွားမှာလေ25ကျောင်းလုံးတော့မလုပ်သေးနဲ့ဟုတ်ဒီနှစ်25ကျောင်းမှာအဆောင်15ဆောင်စထည့်မယ်။နောက်နှစ်ကျရင်လည်းအဲနောက်ကျတဲ့ကျောင်းမှာအဆောင်ဘယ်နှဆောင်စထည့်မယ်။အဲ့လိုတစ်ဆင့်ချင်းတစ်ဆင့်ချင်းကျွန်တော်တို့က ကောင်းယူရတာခင်ဗျာတစ်ချက်တည်းနဲ့ကတော့မရဘူးခင်ဗျာအဲ့တော့ဆရာပြည်စိုးလို့ကျွန်တော်ဒီကျောင်းသားတွေပညာရေးဘတ်ဂျက်တိုးမြင့်ပေးဖို့တောင်းဆိုဆန္ဒပြသူတို့အနေနဲ့တကယ်ကိုဘတ်ဂျက်ကလည်းလိုအပ်နေလို့တောင်းတာမျိုးထောက်ခံနေဆိုတဲ့သဘောမျိုးသူတို့ရဲ့ဟိုအနေနဲ့ကတော့မသိဘူးဗျာပညာရေးမှာပတ်စံလိုနေရတော့သေးကြပါပေါ့ဗျာတနိုင်ငံလုံးကိုဘတ်ဂျက်တည်ဦးတည်တဲ့အဖွဲ့အစည ံလုံးဘတ်ဂျက်ကိုတည်တယ်လွတ်တော်မှာဖြည့်ရှင်းမှာဆိုပြီးတော့ကျွန်တော်တို့ကလွတ်တော်ကိုကျွန်တော်ချိတ်ဆက်ညှိနှိုင်းပေးတာပဲ
ဟုတ်ကဲ့အဲ့ဒါကိုအစ်စင်မပြေတာလားဆရာ
ဟုတ်တယ်မပြေခဲ့တာလी
ဟုတ်ကဲ့ပါဆရာဟုတ်ကျေးဇူးပါเนาะဆရာ
ဟုတ်